သောရရှိများခင်ဗျာ NLD ပါတီဟာတရားမဝင်ပါတီဖြစ်ပြီးလှုပ်ရှားမှုတွေဟာဥပဒေကိုတမင်ဆန့်ကျင်တိုက်ဖြတ်နေရာရောက်တာကြောင့် NLD ရဲ့လှုပ်ရက်တွေကိုရပ်တန့်ဖို့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဌာနကတတိပေးစာတစ်စောင်မနေ့ကထုတ်ပြန်လိုက်ပါတယ်လက်တလုံးတိုင်းပြည်ရဲ့အခြေအနေတွေကိုကြည့်ရင်တိုင်းရင်းသားဒေသတွေမှာအစိုးရကထိုးစစ်ဆင်နေသလိုမြို့ကြီးတွေမှာလည်းဘုံပေါက်ကွဲမှုတွေဖြစ်နေပြီးမကြခင်ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်စတင်တော့မဲ့အချိန်လည်းဖြစ်ပါတယ်ဒီလိုအခြေအနေမှာအစိုးရက NLD ကိုအခုလိုသတိပေးချက်ထွက်ပေါ်လာရတာဟာဘာကြောင့်ပါလဲ1990ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပဲခူးမြို့နယ် NLD ပြည်သူ့လွှတ်တော်အမတ်ဦးမြတ်လှကအခုလိုသုံးသပ်ပါတယ
်အစိုးရကအလားဘေးကျနံချက်တွေဖြစ်နေတယ်ဘလို့ဘေးကျနံချက်တွေဖြစ်နေတယ်ဆိုလို့ရှိရင်အခုဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ထုတ်ရှားမှုတွေကတွက်လက်လာတယ်တွက်လက်လာတဲ့နောက်မှလည်းလူပြူကပါပါလာတယ်သူတို့ပြည်လူမျိုးစုတွေနဲ့လူမျိုးစုတွေကကချင်ကလည်းတိုက်ပွဲတွေနဲ့ဆင်နေပြီးပရင်ကလည်းတိုက်ပွဲတွေနဲ့ဆင်နေပြီးအဲဒါနေကြားဒေသတွေကအကုန်လုံးမအေးချမ်းတဲ့အခြေအနေမှာရှိနေတယ်။ရှိနေတဲ့အခါမှာပြည်တွင်းမှာကြည့်လိုက်ပြန်တော့လေပြည်တွင်းကလူတွေကတခါတည်းလေသမားတွေအထူးသဖြင့်ဆင်းပြေးလိုက်ကြတာတခါတည်းကုန်းကုန်းစရာမရှိအောင်ဖြစ်နေတယ်။အဲဒါလေသမားအကြီးတွေကလည်းတဖြည်းဖြည်းနဲ့မူမောက်လာတယ်မူဝါဒလာတဲ့အချိန်မှာကနဒေါ်အောင်ဆန်းစုကြည်ကလည်းဟလာသူတို့စီဟလာရောက်ရှိလာတဲ့ပြဿနာတွေကိုရှင်းရှင်းလင်းလင်းနဲ့ဂိုက်သွေတဲ့အခါမှာအစိုးရနဲ့ထိတိုက်ပြီးဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့အစိုးရကဟလာငါ့ကိုတော့အတွေ့ရလဲချပြီးလူမျိုးစုတွေကလည်းငါ့ကိုချပြီးလို့ဆိုပြီးတော့သူအထင်ရောက်လာပြီးတော့သူအခုမှဒါကို NLD ပြက်စီးဖို့လို့ဟလာ NLD ရက်တီကိုမရအောင်သူလုပ်တယ်လို့ကျွန်တော်တို့ထင်တာပဲ
ထိုင်းမြန်မာနယ်စပ်အခြေစိုက်မွန်ပြည်သက်ပါတီအထွေထွေတွင်းမှုနိုင်ဟန်သာကလည်းအခုလိုရှုမြင်ပါတယ
်။သူတို့ဘက်ကသူတို့ဥပဒေနဲ့ကျွေးသူတို့ကြည့်တာကို90ခုရေကောက်ပွဲရဲ့အဖြေရလက်ကိုသူတို့အကောင့်ထဲမှာပေါ်လာလို့တော့သူတို့လုံးဝပြန်မကြည့်ဘူး။အဲ့ဒါကလည်းတစ်ဖက်ကပြန်ကြည့်မစင်ပေါ့လေ။ဒါကအစကဘယ်သူကမှားလာခဲ့လဲဆိုတဲ့အာကိုကျွန်တော်တို့ကပြန်ကြည့်ရင်သူတို့ပဲဖြစ်နေတယ်။နောက်ပြီးတော့အခုခေတ်မှာသူတို့ကဒါကဒီပိတ်ဆိုင်ရဲ့ဒီအရာဘုဆိုးရအနေနဲ့ဒီမိုကရေစီခွင့်ရည်တွေလက်မှတ်ခွင့်တွေပေးလာမယ်ဆိုရင်အခြေခံဒီမိုကရေစီခွင့်ရည်ရပါလေအသင်းဖွဲ့တစ်ခုအနေနဲ့ပေါ့ဗျာလွတ်လပ်စွာစီစီခွင့်လွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေကတော့ရှိရမှာပေါ့ကျွန်တော်ကတော့အဲ့ဒါလိုမြင်နေဗျာစီရင်ခေါင်းချုပ်ပြီးတော့အရာဘုပို့ပြီးတော့ဒီမိုကရေစီအစိုးရအသင်းကိုဆောင်ထားပေမဲ့သူတို့ရဲ့ပြစ်ဒဏ်တော့ဒါကစစ်ဆေးရပဲဖြစ်တယ်စစ်အာဏာရှင်စနစ်အရာပဲချုပ်ကင်နေလေဆိုတဲ့ဟာပေါ်လွင်တာပဲကျွန်တော်မြင်နေတယ
်အစိုးရနဲ့လက်နက်ကင်တိုက်နေစေ KNU ကရင်အမျိုးသားအစည်းအရုံးဒုက္ခစောဒေးဗစ်တာကဘောကတော့အစိုးရရဲ့သဘောထားကိုအခုလိုခံမှန်းပါတယ
်ဒီအခုတက်လာတဲ့ဂျမ်ပေါ်အစိုးရကစစ်တပ်ကနောက်ွယ်ကနေထိန်းချုပ်ထားတယ်ဒါကတော့စုပေါ်မှာရညိုကြီးနေတာကတတကအဲ့ဒါကဟိုအရင်ကတော့စုခရီးထွက်တော့လည်းတော်တော်မတရားပေါ့လောက်ချန်တပ်ချဖို့ကြိုးစားခဲ့သူတို့ကစိုးရင်တော့စုရဲ့ခြေုံးနဲ့အင်အားပေါ့အဲအခုလည်းခရီးထွက်ခါနေမှာဒါဟန်တားလိုက်တာပဲအဲသူတို့အချမ်းဖက်နိုင်တယ်ပေါ့အဲသူတို့ကတော့တားတယ်ပေါ့လောက်တာကတော့စစ်တပ်ကလုံးမှာပေါ့အဲ့ဒီတော့ကျွန်တော်မြင်တယ်အဲ့တော့ဒီဆိုရလဲဒီမိုကရေစီဆိုရမဟုတ်ဘူးဒီမိုကရေစီမရှိပါဘူ
း1990ရွေးကောက်ပွဲအနိုင်ရကရင်ပြည်နယ်ဖအံမြို့ NLD ပြည်သူ့လွှတ်တော်အမတ်ဒေါ်နန်းခင်ထွင်းမြင့်ကလည်းအစိုးရက NLD ပေါ်စိုးရိမ်နေကြောင်းမြင်ပါတယ
်အဲဒီမှာအမြင်ကိုပြောတာနော်သူတင်းကတော့အရင်တော့ဆိုကျွန်တော်တို့ NLD ကဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ခေါင်းဆောင်ရဲ့လည်းဟိုဒီမော့အထည်ချုပ်နေနေနေရတယ်ဆိုတော့အဲမှာNLD ရဲ့သိတဲ့အင်အားမရှိဘူးလို့ဖြစ်နေတာပေါ့အမကျမတို့ရဲ့ကောင်းဆောင်ဒေါအောင်ဆန်းစုကြည်ရတယ်ပြန်လွတ်လာပြီဆိုတော့အင်အားကြီးရတယ်ပြန်ပြေးလာတယ်နောက်ပြီးတော့လူငယ်ကွန်ရက်တွေစစ်မီကွန်ရက်တွေစသဖြင့်ပေါ့နော်ထုတ်ရှားမှုတွေစိတ်ဝင်စားမှုတွေကလည်းအရင်ထက်ပိုများလာတယ်ကျမတို့နေဒီသားတွေမှာလည်းလူငယ်တွေကအရင်ထက်လူတွေပြန်ပြီးတော့စိတ်ဝင်စားမှုတွေကျမတို့နေမှာလည်းပိုများလာတယ်အဲ့တော့ကျမတို့အင်အားတွေကအရင်အတိုင်းပဲလို့တို့ကထင်ထားပြီလေအခုနောက်ပိုင်းကျတော့အင်အားတွေကပိုပြီးတော့ဟိုတင်ဘူးပြောမယ်တက်ကြွလာတယ်အင်အားရပြန်ပြီးစုစည်းမှုရှိလာတယ်ဒေါ်ဆန်းစုကြည်လွတ်လာပြီးတဲ့နောက်ပိုင်းမှာအဲ့တော့သူတို့နေနဲ့နော် NLD ပို့ပြီးတော့ရှင်တန်မှုအားကောင်းလာတယ်ထင်လို့ပဲစိုးရိမ်လို့ပဲဒီလိုမျိုးထုတ်ပြန်ချက်ကိုအခုမှထုတ်တာလို့ဖြစ်တယ
်အကယ်၍သာအစိုးရကနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့မဖြေရှင်းသ၍ အနှစ်60ကျော်လာပြီဖြစ်တဲ့တိုင်းရင်းသားပြည်တွင်းစစ်ဟာပြည်လဲမှာမဟုတ်ဘူးလို့မွန်ပြည်သက်ပါတီရဲ့နိုင်ဟန်သာတို့ကအခုလိုသုံးသပ်ခဲ့ကြောင်းပါခင်ဗျာ
။ကျွန်တော်တို့ပြောချင်တာကအဲ့ဒါလိုနီးနဲ့ဖြည့်ရှင်းဘယ်တော့မှပြည်လဲနိုင်မှာမဟုတ်ဘူး။အနှစ်60ကျော်ပေါ့နော်ဖြည့်ရှင်းလာခဲ့ပြီဖြစ်တယ်ဒီစီရင်နီးနဲ့နိုင်ငံနဲ့ဘလောက်ဘောပြချသွားတယ်လူကြီးတွေဘလောက်ဒုက္ခဖြစ်နေလဲ။အဲ့ဒါကိုသင်္ကန်းကမယူဘဲနဲ့အဲ့ဒီလူတိုင်းဆက်ဖြေရှင်းရင်ကျွန်တော်တို့နိုင်ငံရဲ့အနာဂတ်ပြည်လေရတော့ဒီတိုင်းပဲဆက်ပြီးတော့ဆွေးနွေးပါမလို့ကျွန်တော်အဲ့လိုမြင်နေကြ